ထောင်384ခုနှစ်ရောလာဆန်းဆင်းနဲ့2012ခုနှစ်ဒီဇင်ဘာလ23ရက်စကရယမဟာသဘောတော်ကျောင်းတိုင်း၌ဆင်းကျင်းပါပြုလုပ်အပ်မန္တလေးမြို့မဟာအောင်မြင့်မြို့နယ်38လမ်း85-86လမ်းကြားမုန်တီစုရံသာရင်ဒီဥဒါနမိခင်မိတော်တိန့်ထိုက်မိဘနှစ်ပါးအားရှိစုစိတ်ကပါကျောင်းမြေကုမ္ပဏီမိသားစုတော်ညိုညိုမြင့်63နှစ်မြောက်မွေးနေ့မတ္တရာကုသိုလ်ဖြစ်ခြင်းကောင်းမှုကုသိုလ်ဖြစ်လို့ရာမင်္ဂလာအခမ်းအနားပါလေဟောကြားအပ်တယ်အနုမောဒနာဩဝါဒကထာတရားမွေးနေ့အမတ္တရာကုသိုလ်ကောင်းမှုလုပ်တယ်ကုသိုလ်ကောင်းမှုဆိုတာဘယ်ရပါလဲဖြစ်ဖြစ်ကုသိုလ်ဖြစ်တဲ့နေ့ဟာအကောင်းဆုံးနေ့လို့ပြောနော်မြတ်စွာဘုရားကပုပ္ပန္နတုတ်မှာဟောတာကမှတ်သားစရာအကောင်းဆုံးပေါ့လောကလူတွေကနေ့ကောင်းရက်ကောင်းသတ်မှတ်ပြောဆိုကြတဲ့အခါမှာကောင်းနေမှာရှိတဲ့လက်ခတ်ချိုးလေးကိုကြည့်ပြီးတော့ဒီနေ့နေကောင်းတယ်နေကောင်းတယ်ပြောကြဒါကမြတ်စွာဘုရားရဲ့အဆုံးအမဟုတ်ဘူးနော်အဲ့တော့ဒီမှာအချိန်လေးကောင်းတာမကောင်းတာပေါ့ကိုယ်နဲ့မသက်ဆိုင်ဘူးကိုယ်တန်တယ်မှာကောင်းတဲ့အချိန်လေးတွေဖြစ်မှုကလားကိုယ်နဲ့သက်ဆိုင်အပြင်မှာဆိုတာအလုံးနဲ့အလုံးနဲ့သက်ဆိုင်ကိုယ်နဲ့သက်ဆိုင်တယ်ပေါ့အဲ့တော့ပြင်မကိုချစ်ပြီးတော့အကောင်းမို့ကောင်းနေမကောင်းမို့ဒီလိုရွေးချယ်ခြင်းဟာမှန်ကန်မှုမရှိဘူး။ကောင်းတဲ့ဘုံကလက်ခတ်တရားလဲသူ့အတူရွေးရှားပြီးတော့သွားလာနေတာလေးကြည့်တယ်။အဲ့တော့ဒီလိုသွားလာနေတာကိုချစ်ပြီးတော့ဒီနေ့ရက်ကောင်းတယ်ဒီနေ့ရက်မကောင်းဘူးဒီနေ့နေ့ကောင်းတယ်မကောင်းဘူးလို့သတ်မှတ်စေဟာအကြောင်းမရှိဘူး။သတ်မှတ်ရမှာပါလေလို့ဆိုရင်မျက်စောပြန်ဒီနေ့ကုသိုလ်ကောင်းမှုတွေတို့လုပ်တယ်ကိုယ်စိတ်ထဲမှာကောင်းတဲ့စိတ်တွေသဘောထားတွေဖြစ်တယ်ဒါနေ့ကောင်းတာမကောင်းမကောင်းတဲ့စိတ်တွေဖြစ်တဲ့နေ့ဆိုရင်ဒါနေ့မကောင်းတဲ့နေ့ပဲလို့ဒီလိုသတ်မှတ်ဒါကပုံပြီးတော့သဘောမှာကြာပြင်ဘက်မှာရှိတဲ့အရာတွေကကိုယ်နဲ့သက်ဆိုင်နေမှာသက်ဆိုင်နော်မသက်ဆိုင်တာများတော့သက်ဆိုင်မှုအနည်းငယ်တော့ရှိတာရှိတာဆိုပါလို့ယာတိဥဒုတို့ဒါတွေကကိုနဲ့ဒီပိုင်းအပြည့်တော့သက်ဆိုင်ဒါတွေကကောင်းရင်မေလို့ထိုင်လို့ကောင်းတယ်ညာတွေကမကောင်းရင်မေလို့ထိုင်လို့မကောင်းဒီဟာမျိုးတော့ရှိတယ်သို့တော့ကိုခန္ဓာရဲ့ဆွမ်းအားတွေပြည့်နေပြီဆိုရင်ညာတွေကမကောင်းလဲကိုကကောင်းတာညာတွေကကောင်းလဲကိုကောင်းလာတာဟုတ်ဒီလိုပြင်မရဲ့အကျိုးသက်ရောက်မှုဆိုတာမရှိဘူးတော့မဟုတ်ရှိအဲ့ဒါကိုဥပနိဒေယပစ္စယောလို့မြတ်စွာဘုရားဟောတဲ့အကျင့်။ဥတုပိ၊ဘောဇနံပိ၊ပုဂ္ဂလောပိ၊သေနာသလံပိ၊ဥပနိဒေယပစ္စယနာပစ္စယောလို့ပဋ္ဌာန်းကျမ်းမှာဟောထားတယ်။ဥတုကလည်းလူအပေါ်မှာအကျိုးသက်ရောက်မှုဖြစ်စေတာပဲ။ဒီအစာအစာကလည်းလူအပေါ်မှာအကျိုးသက်ရောက်မှုဖြစ်စေတာပဲ။အသောအောင်းကလည်းအကျိုးသက်ရောက်မှုဖြစ်စေတယ်။ကိုယ်နဲ့ပေါင်းတဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တွေကလည်းကိုယ့်ပေါ်မှာအကျိုးသက်ရောက်မှုဖြစ်စေ။အဲ့ဒီဖြစ်စေတယ်ဆိုတာပြင်ပကနေပြီးတော့အကျိုးပြုတဲ့သဘောတော့ပဲရှိတယ်။ကိုယ်စိတ်ကကြံ့ခိုင်မယ်ဆိုလို့ရှိရင်စိတ်ကကောင်းနေပြီဆိုလို့ရှိရင်ဒါတွေကဟိုကိုယ့်အတွက်ကအများကြီးထိရောက်တဲ့အကျိုးတရားတွေတော့မဟုတ်ဘူး။အကြောင်းတရားတွေတော့မဟုတ်ဘူး။ဒါကြောင့်မြတ်စွာဘုရားကိုသစ္စာဗျာရဲ့ဗောဓိဉာဏ်ကြီးကိုယုံကြည်လို့ဘုရားတရားတန်ခါယန္တတော်ကိုကိုယ်ဝယ်ရှိခဲ့တဲ့ပုဂ္ဂိုလ်ကြီးအားလုံးဟာသစ္စာဗျာရဲ့အဆုံးအမတိုင်းလိုက်နာမယ်လို့စိတ်ထဲမှာဒီလိုနှလုံးသွင်းထားတာအကောင်းဆုံးပဲနော်အဲ့ဒါကအမှားမရှိဘူးပေါ့ကျန်တာတွေကတော့မှန်ရင်မှမှန်တယ်နော်အဲ့တော့သစ္စာဗျာရဲ့အဆုံးအမကိုလိုက်နာဖို့ဆိုပြီးဘုရားတရဏသစ္စာမဘုရားကိုကိုယ်ဝယ်ရအနေနဲ့အတိမပြုပါနဲ့လို့ဆိုထားတာပါ။ဘုရားကိုကိုးဝယ်တယ်ဆိုတာမြတ်စွာဘုရားကတို့ဆုံးမဩဝါဒပေးထားတယ်။မကောင်းတာတွေရှောင်ဖို့ကောင်းတာတွေဆောင်ဖို့ဒီလိုဆုံးမဩဝါဒပေးထားတာဒါတို့အတွက် မကောင်းတာရှောင်ခြင်းဖြင့်အကျိုးမဲ့ဖြစ်စေတတ်တဲ့အရာတွေကိုယ်စီမံမဖြစ်ရအောင်ကောင်းတာကိုဆောင်ခြင်းဖြင့်ကိုယ်တဏ္ဍာကောင်းကျိုးချမ်းသာရရှိနိုင်တဲ့အကြောင်းတရားတွေကိုလုံဆောင်မိတာဖြစ်ဖြစ်ပေါ့ဒါကြောင့်မို့ဒီနှစ်ခုကအရေးအကြီးဆုံးပဲကောင်းမှုနဲ့မကောင်းမှုပေါ့နော်မကောင်းမှုတွေကိုယ်တဏ္ဍာမှာဖြစ်နေပြီဆိုလို့ရှိရင်ဒါကိုယ့်အတွက်မကောင်းဘူးကောင်းမှုတွေကိုယ်တဏ္ဍာမှာဖြစ်နေပြီဆိုရင်ကိုယ့်အတွက်ကောင်းတယ်အဲတော့ကောင်းမကောင်းဟာကိုယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့အခြေအနေတွေကိုကြည့်ပြီးဆုံးဖြတ်ရအောင်အဲ့ဒါဟာတဘာဝအကျဆုံးတကယ်လို့မြတ်စွာဘုရားကပုပ္ပန္နတုံမှာဟောထားတာလောကလူတွေကတော့အေးဒီနေ့မနေ့ခင်းနေ့ကရာသီဥတုကောင်းလို့သာသာရရာရှိတယ်ကောင်းတော့နဲ့နဲ့ခင်းပါလို့ဒီလိုပြောကြတယ်သို့တော့သူတို့စိတ်တွေထဲမှာပါရခြင်းလောဘတွေဖြစ်နေတယ်ဒေါသတွေဖြစ်နေတယ်မာမလတွေဖြစ်နေတယ်အမှန်မသိတဲ့မောဟတွေတွန်းမိုးထားမယ်ဆိုဟာကောင်းတော့နဲ့နဲ့ခင်းမဖြစ်နိုင်ဘူးသူတို့အတွက်နော်လောဘကိုအကြောင်းပြုပြီးမကောင်းတာပဲဖြစ်မှာပဲသောတာအကြောင်းပြုပြီးမကောင်းတာပဲဖြစ်ပါမယ်ဆိုလိုတာအစိတ်ဆိုတာဘယ်သူမှအကျိုးမပြုဘူးလေအစိုးပဲဖြစ်မှာအဲ့တော့ကုသလဒီအစိတ်နဲ့အလားတူတူတဲ့အကုသိုလ်တရားတွေကိုယ်စိတ်ထဲမှာတွန်းမိုးထားလို့ရှိရင်နော်ခြေနေကောင်းနေမှာဖြစ်နိုင်ဘူးတဲ့ဒါကြောင့်မို့ပြင်ပရာတိဥရုတွေဘလောက်ตายရตายရကိုယ်စိတ်ထဲမှာကောင်းတဲ့သဘောတရားတွေမရောက်ဘူးဆိုလို့ရှိရင်ဒါမကောင်းတဲ့နေ့တွေပဲဒီလိုတတ်နိုင်တယ်။အဲဒါကြောင့်ကောင်းသောနယ်လက်ခင်းကောင်းသောနေ့လေခင်းကောင်းသောညနေခင်းဆိုပြီးမှကောင်းတဲ့အလုပ်တွေလုပ်ပြီးကောင်းတဲ့စိတ်ဓာတ်တွေမွေးမှကောင်းသောနယ်လက်ခင်းကောင်းသောနေ့လေခင်းကောင်းသောညနေခင်းဖြစ်တယ်။ဒါကအင်တန်မှသဘာဝကြ။တခြားကိုကြည့်စရာမလိုဘူး။ဗီရင်စရာလည်းမေးစရာမလိုဘူး။ဒီနေ့နေကောင်းလားရဲ့ကောင်းလား။ကုသိုလ်ထဲမှာကုသိုလ်တွေဖြစ်ခဲ့တာနော်ဒီကနေ့မနေ့ပိုင်းမှာငါမှကုသိုလ်ဖြစ်ရလားနေ့နေ့ပိုင်းမှာရောကုသိုလ်ဖြစ်ရလားညနေပိုင်းမှာကုသိုလ်ဖြစ်ရလားအဲ့ဒီကုသိုလ်ဖြစ်တဲ့နေ့ကုသိုလ်ဖြစ်တဲ့အချိန်မှာကောင်းသောနေ့ကောင်းသောအချိန်ဖြစ်တယ်ဒါကိုမြတ်စွာဘုရားကဥပ္ပန္နတုံးမှာလည်းဒီတိုင်းဟောထားတာပဲနော်အဲ့ဒါလေးကိုအမှတ်တရရှိနေဖို့လိုအပ်တယ်ဘုရားဆုံးမှာဒါပဲအမှတ်တရရှိပြီးတော့ကုသဏ္ဍမှာတတိထားပြီးတော့ပြရမှာ။ကောင်းမြတ်တဲ့စိတ်ဓာတ်ဒီကုသိုလ်တရားတွေကုသဏ္ဍမှာဖြစ်ပွားဖို့ဟာတို့အရေးအကြီးဆုံးပဲဖြစ်တယ်။ဒါကိုတတိထားဖို့နော်။ဘယ်လိုပဲပြင်ပါကကောင်းကောင်းကိုယ်စိတ်အခြေအနေမကောင်းရင်မကောင်းလို့ရမှာပဲ။အေးဒါကြောင့်မို့အခုလိုမွေးနေ့အခါပဲရမှာ။ကုသိုလ်ကောင်းမှုတွေလုပ်တယ်။ကိုယ့်အတွက်အကောင်းဆုံးနေ့ဖြစ်ဖို့ဖန်တီးတယ်ပေါ့ဒီနေ့။အဲ့တော့ဘဝဆိုတာဒီအားကြောင့်ဒီလိုဘဝတစ်ခုရလာတာလည်းလို့မေးလို့ရှိရင်ဆိုရလို့ခုဒီဘဝရလာတာကုသကံကြောင့်ရကုသကံကုသကံဆိုတဲ့ထဲမှာဘယ်ကုသကံလုံးလို့ပြောလို့ရှိရင်ဒါလာကုသနဲ့သီလကုသပဲအဓိကနော်ဒါလာကောင်းမှုရှိရလို့သီလဆောက်တည်ရလို့အဲ့ဒီကုသကံရဲ့အကျိုးပေးကြောင့်လူ بوا ရလာရလာတဲ့အခါမှာပြည်ပြည်စုံစုံမျက်စိလာလာလျာကိုအပိညာဆိုတာကဒါတွေနဲ့ပြည်ပြည်စုံစုံရလာတယ်ဆိုဒီ بوا ကိုဖန်တီးပေးလိုက်တဲ့ကုသိုလ်ဟာအင်အားမသေးဘူးကောင်းမြတ်တဲ့မဟာကုသိုလ်ရဲ့အကျိုးကျေးဇူးပဲလို့ဒီလိုဘုရားဟောတဲ့တရားအရယုံကြည်သိမှတ်ထားပြီးအေးကုသိုလ်ကြောင့်ရတဲ့ بوا တစ်ခုတို့တွေကုသိုလ်တရားကိုဆက်ပြီးတော့လုပ်တဲ့နယ်ဒီဆုံးဖြတ်ချက်အရေးကြီးတယ်နော်ကုသိုလ်ကြောင့်ရတဲ့ဘဝကိုကုသိုလ်တွေထပ်ပိုးပြီးတော့ပေးတာဒီကောင်းကျိုးချမ်းသာတွေကိုပို့ပြီးတော့ဖြစ်ပွားစေတယ်မှန်ကန်တဲ့လမ်းကြောင်းကိုလျှောက်တာခေါ်ကုသိုလ်ကြောင့်ရလာတဲ့ဘဝမှာကုသိုလ်တရားတွေထပ်ပိုးပေးခြင်းအားဖြင့်လက်ရှိအကျိုးပေးထားတဲ့ကုသိုလ်တန်ဟာစွမ်းအားတွေပို့ပို့ပြီးတော့ပြည့်လာအဲ့တော့သူ့ကိုစွမ်းအားမြင့်ပေးရစွမ်းအားမြင့်ပေးတဲ့အနေနဲ့ကုသိုလ်ကောင်းမှုထပ်လုပ်ဒါကြောင့်မို့မွေးနေ့မှာကုသိုလ်ကောင်းမှုလုပ်ခြင်းဟာကိုယ့်ရဲ့ကုသိုလ်ကောင်းမှုကိုမြင့်တင်ပေးခြင်းပဲလို့စိတ်ထဲမှာတရားမှတ်တာနော်ကုသိုလ်ကောင်းမှုကိုမြင့်တင်ပေးကုသိုလ်ကောင်းမှုကိုမြင့်တင်ပေးလို့ရှိရင်ကုသိုလ်ကောင်းမှုကလည်းဒီကောင်းကျိုးချမ်းသာတွေပေးလာမှာကိုယ်က အကျိုးတရားကိုတွေးခြင်းနဲ့ဆိုရင်အကြောင်းတရားကိုပဲသိဖို့အထောက်အကူဆိုပါစို့အကျိုးတရားဆိုတာဘာလို့အသက်ရှိခြင်းနဲ့ကျန်းမာခြင်းနဲ့အသက်ရှိမှုကျန်းမာမှုဆိုအကျိုးတရားလို့ခေါ်တယ်အဲ့ဒီအကျိုးတရားရကြလို့ရှိရင်ဘာလို့ကုသိုလ်ကောင်းမှုပဲလို့ဟမ်ကုသိုလ်ပဲလို့ကုသိုလ်လုပ်လို့ရှိရင်အသက်ရှိခြင်းကျန်းမာခြင်းဆိုအကျိုးကျေးဇူးကိုရတာပါရစီဘောဥစ္စာတိုးတက်ခြင်းစီဘောဥစ္စာတိုးတက်ခြင်းဆိုအကျိုးတရားတွေရခြင်းလို့ရှိဒါနကောင်းမှုလုပ်ရဒါနကောင်းမှုလုပ်ခြင်းအပြင်မိမိလုပ်တဲ့လုပ်ငန်းတွေကအရှင်ပြေချောကုသိုလ်ကနေပြီးတော့စွာအားတွေမြင့်ပေးပြီးတော့အရှင်မကုံငင်ကုသိုလ်ကောင်းမှုရဲ့အရှင်လေးကိုထပ်ထပ်ပြီးတော့ဖြည့်ပေးပြီးတော့ကုသိုလ်ကံကအရှင်နေပြည့်ပြည့်ပြီးတော့ထပ်ထပ်ပြီးတိုးလာတယ်ဒါကြောင့်မို့လို့ဒါနကောင်းမှုလုပ်တဲ့ပုဂ္ဂိုလ်ဟာဘယ်တော့မှဆင်းရဲမွဲတိသွားတာမျိုးမရှိဘဲနဲ့ပို့ပို့ပြီးတော့ချမ်းသာတာချမ်းသာတာဒီလိုဆိုလို့ပါနော်အဲ့ဒါကြောင့်မို့လို့ကုသိုလ်ရဲ့အရှိန်ကိုထပ်ပြီးလောရကုသိုလ်ဆိုလောရဒါနကောင်းမှုလောရတယ်သီလစောင့်တရားတယ်ဒါနကုသိုလ်လုပ်ခြင်းအားဖြင့်ဘာဖြစ်လဲဘဝမှာအဆင်ပြေဒါနမရှိတဲ့ပုဂ္ဂိုလ်ကျတော့အဆင်မပြေဘူးသာဝတ္တိလုံးမနေရစာစရာအတွက်ခက်ခဲရှိတယ်၊နေစရာအတွက်ခက်ခဲရှိတယ်၊ဝတ်စရာအတွက်ခက်ခဲရှိတယ်၊မကြမ်းမမာရဲ့ဆေးဝါးဆိုတာခက်ခဲရှိတယ်။ဒါဘာဖြစ်လို့လူချင်းတူပါရဲ့တန်းဘာဖြစ်လို့ဒီခက်ခဲတွေကြုံနေရအောင်ဆိုတိတ်ဘွားတော်ကဒါနမရှိတယ်လို့ဖြစ်တာလေဒါ။မြတ်စွာဘုရားကဟောထားတယ်။ဒါနတံပူတာနိဘောဂာနိလူတွေရတဲ့အသုံးဆောင်တွေဟာဒါနကြောင့်ဖြစ်တာပါအကျိုးရတော့တွေ့လိမ့်မယ်ဒါဒါနကြောင့်ဖြစ်တာမဟုတ်ဘူးကို့အမေကပေးတာအဖေကပေးတာသို့မဟုတ်ကို့ဘာကိုစူးစမ်းပြီးရှာထားတာလို့ဒီလိုပြောပေါင်းပြောလိုက်ရှာတိုင်းညရဲ့လားလို့ညနော်အမေဒီတိုင်းကရောပေးနိုင်လားမပေးနိုင်မပေးနိုင်ဒီချိုးကျတော့မွေးကလေးကဆင်းရဲတဲ့အိမ်သွားမွေးတာလေသွားမွေးတော့စားစရာလည်းအဆင်မပြေဝတ်စရာလည်းအဆင်မပြေနေစရာလည်းအဆင်မပြေတချို့ကြတော့မွေးတွေကချမ်းသာတဲ့အိမ်လာမွေးလာ။အော်အဲ့ဒါလို့ရွေးချယ်မှုကသူကရွေးချယ်ပေးတာတော့ဒီကံတရားကပဲရွေးချယ်ပေးတာ။အဲ့ဒါကိုကြည့်ကံဆိုတာယုံကြည်စိတ်ချတဲ့အရာတစ်ခုပဲနော်။ဒီနေရာမှာအဖြစ်မှန်မထုတ်နိုင်တဲ့ပုံစံတွေကျတော့ဘာလို့လဲ။ဘုရားသခင်ကပေးတာဘုရားသခင်ရဲ့ခြေစူး။စဉ်းစားကြည့်ပေါ့ဘုရားလို့ဆိုတဲ့ပုဂ္ဂိုလ်ဟာအလုံးပေါ်မှာကရုဏာထားနော်။ဘုရားတကယ်ဘုရားအစ်စ်ဆိုလို့ရှိရင်အယုံပေါ်မှာကရုဏာထားတယ်မေတ္တာထားတယ်အလုံးသာရုညီညပေးမှာပေါ့ဘုရားသခင်ကပေးမယ်ဆိုရင်ဘုရားသခင်ကဖန်ဆင်းပေးတယ်ဆိုရင်အလုံးလူတွေဟာလတ်လတ်ပါပါကြီးဖြစ်မယ်ချမ်းသာတဲ့လူတွေကြီးပဲဖြစ်မယ်ဘာဖြစ်လို့တချို့ကြတော့မလှမပါတချို့ကြတော့မချမ်းသာတာဖြစ်နေရတယ်လို့ဆိုကိုလုတ်ခဲ့တာကိုကံမဲ့မှန်တာနော်အဲလိုကံလို့ပြောတာလည်းဆိုခုခေတ်ကြီးလူတွေတယောက်နဲ့တယောက်စိတ်တွေသဘောထားတွေတူတနာဆိုမတူတာကွဲပြားခြားနာအဲ့ဒီကွဲပြားခြားနာမှုကိုအကြောင်းပြုပြီးသူတို့ရဲ့လုံရက်တွေကိုပြောဆိုတာတွေကိုတူလားဆိုမတူအဲ့ဒီပြောဆိုမှုတွေလုံရက်တွေအတွေးဓာရီကိုကံလို့ခေါ်တာပဲလေကံလို့ခေါ်တာအဲ့တော့တယောက်နဲ့တယောက်မတူဘူးဆိုကြတဲ့ကဖြစ်ပေါ်လာတဲ့အကျိုးကျေးဇူးခြင်းနဲ့မတူဘူးမတူတာဟာဘာကြောင့်လူတွေဟာတချို့ကအစင်လာတယ်တချို့ကအစင်မလာဘူးတချို့ကအသက်ရှိတယ်တချို့ကအသက်မရှိဘူးတချို့ကကျန်းမာတယ်တချို့ကမကျန်းမာဘူးအားချောင်းဘယ်သူချောင်းဒီလိုဖြစ်ရလဲအဲ့တော့အကြောင်းမှန်လို့မရှာနိုင်တဲ့ပုံစံတွေကတော့ဘုရားသခင်ရဲ့အလိုတော်လို့ပဲပြောနော်မြတ်စွာဘုရားကတော့မဟုတ်ဘူးကိုလုတ်ခဲ့တဲ့ကံတွေပဲလူတွေဟာအမွေခံတာကိုလုတ်တဲ့ကံရဲ့အမွေကိုခံရတာတမ္ပတ်ထားရတာကံဆိုတဲ့ကံပေးတဲ့အမွေကိုပဲရကြတာကံဆိုတာပဲလာတာတော့ဆိုကိုလုတ်တယ်ကိုလုတ်ခဲ့တယ်အဲ့ဒီကိုလုတ်ခဲ့တဲ့စိတ်နေသဘောထားတွေအခြေခံလာတဲ့ပြောဆိုမှုပြုလုပ်မှုကြံတွေးမှုဆိုတာကကံဖြစ်လာပြီးတော့လူရဲ့တဏ္ဍာမှာကျိုးတက်ရောက်မှုတွေဖြစ်ပေါ်လာတာအဲ့ဒီကံတွေကဖန်နေသည့်အတွက်ကြောင့်တချို့ကယုံလာတယ်တချို့ကယုံဆိုးတယ်တချို့ကအသက်ရှိတယ်တချို့ကအသက်မရှိဘူးတချို့ကပစ္စည်းဥစ္စာပေါ်တယ်တချို့ကပစ္စည်းဥစ္စာမပေါ်ဘူးလို့ສຸລະກັມມະວິເວນະຕົກມາແມ່ສອນພະກັນດຍາຢູ່ຄວັດຊາວິບັນປີເຮົາຖ້ານະເອີ້ລະ ကိုကောင်းကျိုးချမ်းသာတွေကိုလိုချင်တယ်ဆိုရင်ဘာလို့ကကောင်းတာပဲလုပ်အခုလိုမွေးနေ့အမှတ်တရသူ့ရဲ့ကောင်းမှုတွေလုပ်တယ်ဟာတန်ခါတွေကိုဆွန်ဆက်ကတ်တယ်သင်္ကန်းစာရှိမှာဗဒ္ဓဘဝဝထုတွေကိုအထူးအဖြစ်ပြုတတ်တယ်ဟောဒီလိုကုသိုလ်ကောင်းမှုတွေလုပ်အဲ့ဒီကုသိုလ်ကောင်းမှုတွေဟာတကယ်ကတော့ကုသဏနာဖြစ်သွားတဲ့အရာတွေကြီးပဲအကုန်ကိုယ်တဏ္ဍာဖြစ်သွားတော့ကောင်းတဲ့ကံကိုကိုယ်တဏ္ဍာကိန်းဝတ်သွားပြောကြတယ်ဒီဝေတရားမှသာဝရမြဲနေတာမရှိဘူးเนาะသာဝရမြဲနေတာမရှိဘူးသင်္ခါရတရားမှလည်းအကုန်လုံးရွေရှားနေတာဆိုတော့ဒီကံတရားကရောသင်္ခါရမဟုတ်ဘူးလားဆိုတော့ဟုတ်တယ်เนาะသူရောမြဲပါမလားဆိုတော့မမြဲဘူးဒါဖြင့်ဒီဘဝလောက်ထားတဲ့ကံတွေကနောက်ဘဝကိုဘယ်လိုပါလာလဲဆိုရင်ဒါကြတော့စိတ်အစဉ်နဲ့ပါတယ်နော်စိတ်အစဉ်ဆိုတာကတခုတည်းကိုပြောတာမဟုတ်ဘူးဒီစိတ်ပြီးရင်နောက်စိတ်ဖြစ်တယ်နောက်စိတ်ပြီးရင်နောက်စိတ်ဖြစ်တယ်ဆိုတဲ့အထက်မှာစွမ်းအားတွေကအဲ့ဒီထက်မှာကိန်းစွမ်းအားတွေနဲ့တည်ဆောင်သွားတာလို့ပြောတယ်နော်အခုလောက်တဲ့စိတ်မဟုတ်တော့ဘူးသို့တော့ဒီစိတ်ကနေပြီးတော့စွမ်းရည်တတ္တိတွေကိုနောက်စိတ်ကိုပေးတယ်အဲ့ဒီနောက်စိတ်ကနေဆက်ခါနဲ့ယူသွားတဲ့အတွက်ကြောင့်စိုင်းတတ္တိတွေကပြည့်သွား။ဥပမာဘယ်လိုနားလည်ရအောင်ဆိုပထမကလေးတွေကြောင်းနေတဲ့အခါမူလရန်ရောက်မှနေတယ်။မူလရန်ပြီးသွားတဲ့အခါမူလရန်စာတွေသူမေ့သွားတာ။အလေရန်တက်တယ်။အလေရန်ပြီးတဲ့အခါအလေရန်ပညာတွေပြီးသွားတော့ထက်တန်းတက်ပြန်။ထက်တန်းပြီးတော့တက်ကတူဆိုကဲစဉ်းစားကြည့်မူလရန်မတက်ခွင့်နဲ့အလေရန်တက်လို့မရဘူး။အလေရန်ပညာမတတ်ဖက်နဲ့အထက်တန်းပညာမလိုက်နဲ့စွမ်းရည်တွေတိုးတိုးသွားပုံကိုကြည့်တင်ကြမှုခြေကိုခံပြီးတော့စွမ်းရည်တက်တိတွေဟာပျောက်သွားတာမဟုတ်ဘူးတိုးတက်လာတာဆိုတာနောက်ဆုံးထက်တန်းပညာတင်ထားတဲ့ပုဂ္ဂိုလ်ပြောင်းတက်ကတူပညာလိုက်နိုင်တဲ့အနေအထားရှိတယ်ပေါ့အဲ့ဒါဟာပျောက်သွားလို့ဆိုရင်ပဲလိုက်လို့ရပါတော့အဲ့ဒါကြောင့်မို့လို့စွမ်းရည်တက်တိဆိုတာဆက်ပြီးတော့ယူသွားတာလို့ဒီလိုပြောကံတရားလည်းဒီတိုင်းပဲဒီဘဝမှာကုသဏမှာဖြစ်ထားတဲ့ကံတရားတွေစိတ်အစဉ်နဲ့ကိန်းဝတ်ပြီးတော့နောက်ဘဝမှာဖြစ်တဲ့စိတ်အစဉ်ဆိုတာဘယ်တော့မှမပြတ်ဘူးသူကနော်စိတ်အစဉ်ကြီးဆိုတာစိတ်တတန်တတိလို့ခေါ်တယ်စိတ်အစဉ်ကြီးကဘယ်တော့မှမပြတ်ဘူးတည်သွားတယ်ဆိုတာလည်းစိတ်အစဉ်ပြတ်သွားတာမဟုတ်ဘူးယုတ်ကြည့်တာပြည့်လျာစိတ်ကတော့ဒီဘက်ကနေပြီးတော့ဟိုဘက်ကအစ်စ်တစ်ခုဖြစ်သွားတယ်ဒီရဲ့စွမ်းအားတွေနဲ့ဟိုဘက်ကဖြတ်သွားခုစကားပြောနေတဲ့အတန်လေးပဲရှိရှေ့အတန်ကပျောက်သွားပြီနောက်အတန်လေးပေါ်နေတာလေစိတ်အစဉ်ဆိုတာအဲ့တိုင်းနဲ့ရှေ့ကပျောက်နောက်ကပေါ်ရှေ့ကပျောက်နောက်ကပေါ်အဲ့ဒါကိုပြောတာနတ္ထိပစ္စယောဆိုတာနော်နတ္ထိပစ္စယောဝိကတပစ္စယောလို့24ပစ္စည်းထဲမှာပြောတာရှေ့ကပျောက်သွားတာနောက်ထပ်ပေါ်ဖို့အတွက်အကြောင်းတရားပဲလေနော်အဲ့တော့ကံတရားတွေဆိုတာခုလိုစိတ်အစဉ်ထဲမှာလိုက်သွားသည့်အတွက်ကြောင့်ကောင်းတာလုပ်လို့ဆိုးတာလုပ်လို့ဒီဘဝလုပ်တဲ့ကံတရားတွေဟာနောက်ဘဝမှာအကျိုးသက်ရောက်မှုတွေဖြစ်လာဒီဘဝမှာတည်းအကျိုးသက်ရောက်မှုဖြစ်တယ်နောက်ဘဝရောက်ရင်လည်းအကျိုးသက်ရောက်မှုဖြစ်တယ်ဒီလိုဆိုတာနော်အဲ့ဒါကြောင့်မို့လို့ဒီကံလေးတာလင်းတို့တွေဒီအတွက်ဟာအသေးချာဆုံးအရာဖြစ်တယ်ပေါ့ပြမကဘုရားသခင်ကဖန်ဆင်းတယ်ဆိုတာကတသက်လူတွေရဲ့အချင်းအမြင်များမှာဖြစ်တယ်ပေါ့မြတ်စွာဘုရားကဒီလိုဟောထားတာနော်ယုံကြည်မှုအချင်းများမှာဖြစ်တယ်တကယ်ဖန်တီးနေတာကိုယ်ကံနဲ့ဒါကြောင့်မြတ်စွာဘုရားကဟောတယ်ယံကံမံဂိတ်တန်တိကလျာဏဝါပါပကံဝါဘာလို့လို့ကောင်းတာလို့လို့ဆိုးတာလို့လို့နော်ဇာတ်ကပြောတာစိတ်ကကြံတွေးတာကိုယ်ဒီလဲရောက်လို့တာဘာတွေးတွေးဘာပြောပြောဘာလို့လို့ကောင်းတာလုပ်လို့ဆိုးတာလုပ်လို့တတ္တကမ္မတဒါယဒါဘဝိတ္တမှာအဲ့ဒီကံကိုတို့ပဲအမွေခံရတယ်ကိုလုထတာကိုနဲ့ပတ်သက်တယ်ဒီဘဝတည်းနဲ့ကိုလုရင်ကိုခံရတာလေဒီသိချာလို့နော်အဲ့ဒါကြောင့်မို့လို့ကံတရားကိုယုံကြည်ခြင်းလို့ဆိုတဲ့သရာစွာအာကုသဏမှာအရေးကြီးတယ်ပေါ့အခုလို့သရာစွာအာရှိတဲ့အတွက်ကြောင့်ကောင်းတဲ့ကုသကံတွေလှုပ်ဖြစ်တယ်ကံကံရဲ့အကျိုးကိုယုံကြည်တဲ့ပုဂ္ဂိုလ်တွေကလူတော်လူကောင်းဖြစ်တယ်။အကယ်၍ကံကံရဲ့အကျိုးကိုမယုံကြည်ဘူးဆိုရင်လူတော်လူကောင်းဖြစ်ဖို့မရှိဘူး။ဘာလို့လဲဆိုတော့ကိုယ်လုံးကကိုမယုံမှုအသိမှမပြည့်ဘူးဆိုတဲ့ပုဂ္ဂိုလ်တယောက် လူလုံးပြီးလူတော်လူကောင်းဖြစ်မှာမဟုတ်ဘူးဖြစ်နေတယ
်
လူတော်လူကောင်းဖြစ်ဖို့ဆိုတာကံကိုယုံမှလူတော်လူကောင်းဖြစ်တယ်ဘာလို့လဲဆိုရင်အော်မကောင်းတာလုပ်ရင်ငါမကောင်းတာခံရမယ်ကောင်းတာလုပ်မှကောင်းတာရမယ်လို့ဆိုတဲ့အတွေးခေါ်ရှိတဲ့ပုဂ္ဂိုလ်ဟာမကောင်းတာကိုရှောင်ပါပဲကောင်းတာကိုလုပ်ဒါကြောင့်လူတော်လူကောင်းဖြစ်တယ်လို့ပြောတယ်နော်အဲ့ဒါကြောင့်မလို့ဒီကနေ့အမှတ်တရကုသိုလ်ကောင်းမှုတို့လုပ်လိုက်ရတာဓမ္မတန်ဖိုးရှိတယ်ကုသိုလ်ကောင်းမှုတစ်ခုအမြတ်တစ်ခုသုဒ္ဓနာမှာရလိုက်တယ်ဒီလေးမွေနေ့ရှင်တော်ညိုညိုမြင့်63နှစ်မြောက်အခုတရဏဂုံ3ပါးနဲ့လည်းဟော၅ပါးသီလကိုခိုင်ဆောက်တည်လိုက်တယ်ဒီနေ့မွေနေ့မှာဆောက်တည်ထားတဲ့တရဏဂုံသီလငါတသက်လုံးမဖြစ်တော့ဘူးလို့စိတ်ထဲမှာဒိဋ္ဌန်ထားဖို့လိုတယ်နော်ဒီတရဏဂုံဒီကနေ့တရဏဂုံကိုခိုင်ယူတဲ့တရဏဂုံနဲ့မတူဘူးဒီနေ့မွေးနေ့မှာယူလိုက်တဲ့တရဏဂုံမွေးနေ့မှာဆောက်တည်လိုက်တဲ့၅ပါးသီလတသက်တာလုံးငါ့အတွက်အထူးကပျက်စီးမရှိစေရဘူးလို့စိတ်ထဲမှာအခုလိုတဏှိဋ္ဌံချထားလို့ရှိရင်ပို့ပြီးတော့ခံရဲသွားဘယ်အရာပဲဖြစ်ဖြစ်အမှတ်တမဲ့လုံးလို့ရှိရင်ခံရဲဘူးတဏှိဋ္ဌံဆိုတာချရတယ်နော် determination လို့ခေါ်ဒိဋ္ဌံဒိဋ္ဌံလည်းဆိုတာအဲ့ဒါပြောဖြစ်စေရဘူးသာဖြစ်အောင်လုပ်မယ်ဆိုတဲ့စိတ်ကလေးကရှိရတယ်။အဲ့တော့ဒီတရဏဂုံသီလကိုငါမွေးနေ့မှာစောက်တည်ထားတဲ့တရဏဂုံသီလလုံးဝအစွမ်းအထိမခံအောင်ငါထိန်းသိမ်းစောင့်ရှောက်မယ်လို့ဆိုပြီးတော့နေ့စဉ်နဲ့ကိုယ်သီလကိုကိုပြန်ပြီးတော့ဆင်ញင်တဲ့အလုပ်ကိုတစ်ခုလုပ်ရအောင်ဆင်ញင်တဲ့အလုပ်ဆိုအေးဒီနေ့ငါပန္နတုပန္နမထိခိုက်တာရှိတယ်။အရိညာဒါနနဲ့ပတ်သက်ပြီးတော့များထိခိုက်တာရှိတယ်ကာမိတုမိစ္ဆာစာရအလုံးလာများရှိမုဒ္ဒဝါရများရှိသလားသူရမေရိယရှိသလားလို့ကိုယ့်ကိုဆန်းစစ်ကြည့်လိုက်တဲ့အခါဖြေထုတ်ကြည့်ရစီးပွားရေးလုပ်တဲ့အခါကျတော့အေးဒီနေ့ဝင်ငွေဘယ်လောက်ရှိတယ်နော်အမြတ်ဘယ်လောက်ဆုံးစစ်ကြတယ်ခေါ်လားအဲ့ဒါလို့ပဲတီလာနဲ့ပတ်သက်ပြီးစစ်ဆေးကြည့်ဆရာစစ်ဆေးပြီးတော့ကြည့်စစ်ဆေးကြည့်တဲ့အခါကိုယ်စိတ်ထဲမှာဩငါပဏာတိပတ္တာဒီနေ့အားတစ်ခုမှမကျွလွန်ဘူး။အော်ယ ahanan ပုဂ္ဂိုလ်ကြီးဟာရာသက်ပံအခုလိုမကျွလွန်အောင်ထိန်းသိမ်းရတယ်။မာလိုက်ဒီလိုယ ahanan ပုဂ္ဂိုလ်ကြီးရဲ့အကျင့်ကိုဒီလိုပြည့်ပြည့်ဝဝကြီးအစွမ်းချင်းမရှိခြေရလေကြီးလို့စိတ်ထဲမှာဝမ်းသာတည်ဖြစ်အောင်တွေးဒါဟာဘာဝနာလုပ်ငန်းတစ်ခုပဲနော်။သီလလုံးတည်လို့ဆိုတာဒါကိုပြောတယ်နော်။အဲ့ဒီသီလကိုဆင်ញင်ခြင်းဟာဘာပြောလို့ဆိုမြတ်စွာဘုရားသီလပရိဘာဝိတံစိတ်တံသီလနဲ့ထုံမွန်းထားတဲ့စိတ်ကိုခေါ်တယ်။အဲ့ဒီသီလနဲ့ထုံမွန်းထားတဲ့စိတ်ကလေးဟာကိုယ်ဘယ်တော့မှနှိမ့်ချမသွားစေဘူးတဲ့။လက်ဆော့ဘုရားကနားလည်းအောင်ဥပမာတစ်ခုဟောထားတာရှိတယ်။မတော်တဆကိုမိနေုံနော်ဘဝတစ်ခုမှာကိုမိနေုံမိနေတယ်လက်ဆော့ဘုရားကဟောထားတယ်။သီလနဲ့ထုံမွန်းထားတဲ့စိတ်ဟာတဲ့အထက်ကိုပဲဆောင်းသွားမယ်တဲ့ကိုယ်အောက်ကိုဘယ်တော့မှမချဘူး။ဥပမာဘာနဲ့တူလို့ဆိုရင်သောဘတိအပြစ်ထားထည့်ထားတဲ့အိုးကြီးကိုရေထဲမှာမြုပ်ပြီးတော့ခွဲလိုက်တယ်ဆိုလို့ရှိရင်အိုးချမ်းခွဲတွေကတော့အောက်ကျသွားမှာပဲတဲ့သောဘတိကတော့အပေါ်တက်လာမှာဘယ်တော့မှသောဘဆိုတော့အောက်မြုပ်သွားဘူးတဲ့အဲ့ဒါလိုပဲသီလနဲ့ထုံမွန်းထားတဲ့စိတ်ဆိုတာဘယ်တော့မှမြုပ်မသွားဘူးနိဗ္ဗာန်ရောက်တည်ထီအောင်ပို့ဖို့တော့အထက်တက်လာကြမှာပဲလို့ဒီလိုဆိုတာနော
်
ဒါမြတ်စွာဘုရားကိုယ်တိုင်ဟောခဲ့တဲ့ဥပမာစကားအိုးချမ်းကွဲနဲ့တူတဲ့ခန္ဓာကိုယ်ကြီးကအောက်ကျရင်ကြာတော့မယ်ဒီစိတ်ကတော့အပေါ်ဆောင်းလာမှာပဲလို့ဒီလိုဆိုတာအဲကြောင့်မို့လို့အခုတတ္ထာဆိုတာလေးနဲ့လည်းကိုယ့်ကိုယ်ကိုယ်စိတ်ကိုထုံမှန်းပေးဖို့လိုတယ်နေ့စဉ်နဲ့အမြတ်တတ္ထာဆိုတာနဲ့ဘယ်လိုထုံမှန်းရမလဲ။ဩငါမြတ်စွာဘုရားရဲ့အတိဉဏ်ကိုယုံကြည်တယ်ယုံကြည်သည့်အတွက်ကြောင့်ဒီမြတ်စွာဘုရားအဆုံးအမကိုလက်ခံတယ်နော်အဲ့တော့ယုံကြည်တာချင်းတေချာစဉ်းစားကြည့်နော်စာဝေကျမ်းကမှာတတ္တဟတိတထာဂတတ္တဘောဓိမြတ်စွာဘုရားရဲ့အတိဉဏ်ကိုယုံကြည်တယ်လို့ပြောတာမြတ်စွာဘုရားရဲ့အနန္တတကူတော်ကိုယုံကြည်တယ်လို့ပြောတာမဟုတ်ဘူးနော်တခြားဘာသာတွေကြတော့တကူကိုယုံကြည်တာလေအခုကဘုရားရဲ့အတိဉဏ်ကိုယုံကြည်တာအမတန်ကကောချားတယ်လားတကူယုံတဲ့လူကတကူအစွမ်းနဲ့လူချင်းအတိဉဏ်ယုံကြည်တဲ့ပုဂ္ဂိုလ်ဟာအဆုံးမလူချင်းဒါကြောင့်ဘုရားမအတိတ်သိရှိတာတတ္တယတိတထာဂတတ္တဘောတွေတရားဆိုတာမြတ်စွာဘုရားရဲ့အတိညာဉ်ကိုယုံကြည်ယုံကြည်သည့်အတွက်ကြောင့်မြတ်စွာဘုရားကဒ ီလိုနေဒီလိုထိုင်လို့ပြောသွားတာဘယ်တော့မှမလွယ်ဘူးသူပြောတဲ့အတိုင်းနေသူဆုံးရတဲ့အတိုင်းလိုက်မှဘယ်တော့မှမမှားဘူးဒီလိုဆိုလိုတာနော်အဲ့တော့တရားဆိုတာဟာအဲ့ဒီလိုယုံကြည်မှုဆုံးဖြတ်မှုမြတ်စွာဘုရားအဆုံးအမတာလည်းမလိုက်နိုင်ပဲမြတ်စွာဘုရားဆုံးမတဲ့တည်းနေမယ်လို့ဆိုတာတရားရဲ့ဆုံးဖြတ်ချက်ပဲအဲ့ဒီတရားတရားနဲ့ကုသနာမှာခိုင်ခိုင်မာမာရှိအောင်တိဆောက်တာဒီနေ့မွေးနေ့မှတ်တရားအနေနဲ့ဒီတရားတရားနဲ့ငါမရင်းရင်စီရဘူးခိုင်မာစီရမယ်ကိုကိုနော်တရားပြီးတော့ခုနတိလတိလနဲ့ထုံမွှန်းရမယ်တတ္တပရိဘာဝိတတရားနဲ့ထုံမွှန်းထားရမယ်ကိုယ်စိတ်လေးတိလကိုစင်ငင်းချင်းဖြင့်တိလနဲ့လည်းထုံမွှန်းပေးရမယ်နောက်တစ်ခုကတုတ္တတုတ္တဆိုတရားနာရတယ်တရားစာအုပ်တွေဖတ်ရတယ်တရားနာခြင်းတရားစာအုပ်ကိုဖတ်ခြင်းဖြင့်အသိဉာဏ်တွေတိုးတိုးလာကိုဘာလုပ်သင့်တယ်ဘာမလုပ်သင့်ဘူးမြတ်စွာဘုရားရဲ့အဆုံးအမကြီးပို့ပို့ပြီးတော့သိလာအဲ့ဒီသိလာတာကိုတုတ္တလို့ခေါ်တယ်အဲ့ဒီတုတ္တနဲ့လည်းကိုယ်စိတ်ကိုထုံမှန်းပေးရမယ်နောက်တစ်ခုကစာကစာကဆိုတာကိုယ်ရှိတဲ့ပစ္စည်းဝတ္ထုနှမျောတွေ့တာပြီးတော့မနေပဲနဲ့အတိုင်းတာတစ်ခုရဆော့နယ်လူတွေရှယ်ယာလုပ်တယ်ခွဲဝေပေးတယ်ဆိုတာမျိုးเนาะအဲ့တော့ပစ္စည်းဥစ္စာဆိုတာမြတ်စွာဘုရားကရလာလို့ရှိရင်ဒီပစ္စည်းနဲ့နံပါတ်1ကိုချမ်းသာအောင်နေရမယ်တဲ့အတ္တနံဒုက္ခိတိပိနေတိနောက်တစ်ခုကမာတာပိတရောဒုက္ခိတိပိနေတိအမေဖေတွေရှိရင်အမေဖေချမ်းသာအောင်ထားနောက်တစ်ခါပုဒ္ဒတာရသာသကမ္မကရောပောရိတိဒုက္ခိတိပိနေတိကိုယ့်ရဲ့မိသားစုကိုယ့်အိမ်မှာအလုံးလုံးကိုင်းတဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေကိုချမ်းသာအောင်အသုံးပြုရမယ်။နောက်တစ်ခုကမိတ္တာမစ်ဆွေကိုယ့်ရဲ့မိတ်ဆွေအပေါင်းအသင်းတွေအတွက်လိုအပ်တဲ့အကူအညီတွေပေးတယ်ချမ်းသာအောင်ထား။ဟောနောက်တစ်ခုကျတော့ကုသိုလ်ကောင်းမှုလုပ်တယ်။ဒီနည်းနဲ့အသုံးချတာမှန်ကန်တဲ့နည်းနဲ့အသုံးချတယ်လို့ပြော။ပစ္စည်းဥစ္စာရလာလို့ရှိရင်အဲ့ဒီနည်းနဲ့သုံးရမယ်လို့လက်ဆောင်ပြဟောတာ။ပစ္စည်းဆိုတာစုထားဖို့မဟုတ်ဘူးတဲ့အသုံးပြုဖို့ဖြစ်တယ်ရှာအဲ့ဒီအသုံးပြုတဲ့ထင်မြင်ကြည့်ကိုချမ်းသာအောင်နေမယ်မိဘတွေချမ်းသာအောင်ထားမယ်မိသားစုချမ်းသာအောင်ထားမယ်အလို့သမားတွေချမ်းသာအောင်ထားမယ်မိတ်ဆွေတင်ကအပေါင်းတွေကူညီမယ်ကုသိုလ်ကောင်းမှုလုပ်မယ်ဟောဒါကပစ္စည်းဥစ္စာကရလာတဲ့အကျိုးကျေးဇူးတွေအဲ့ဒီလိုထားရင်ဘာဖြစ်လဲစာခလို့ဆိုတာဖြစ်တယ်နော်ကိုစွန့်ကြဲတဲ့လူတန်းနဲ့ပေးကမ်းနေဆိုအဲ့ဒါကိုပြောတယ်ဟုတ်ဒီလိုဘုန်းကြီးကျောင်းတွေမှာလာထူမှာဒါနမဟုတ်ဘူးเนาะကိုယ့်အိမ်မှာဒီမိသားစုမှာပေးတာကျွေးတာခေယံကန္နနာစာပြီးတော့ဒါနလို့ခေါ်တယ်အဲ့ဒီစာကဆိုတဲ့တရားနဲ့လည်းစာကပရိဘာဝိတံစိတ်ဓာတ်ကိုလှူထားတာလေးတွေကိုကျွေးမွေးဆောင်ရှောက်ထားတာလေးတွေဒါတွေကိုအမြဲတမ်းအာရုံပြုပြီးတော့ကိုယ်စိတ်လေးကိုထုံမှန်းပေးရထုံမှန်းပေးတဲ့ဆရာမကြမကြတတိယပြီးဝန်တာတိချီအောင်နှလုံးသွင်းတာကိုဒါထုံမှန်းတယ်လို့ခေါ်တယ်เนาะအဝတ်တွေကြတော့အမွှေးနှံသာတွေနဲ့ထုံရတယ်မဟုတ်လားနည်းနည်းအနံ့မကောင်းတော့ဘူးဆိုရင်အမွှေးနှံသာနဲ့ထုံပေးတယ်ထုံပေးတဲ့အခါအနံ့ကောင်းလာဟောအဲ့ဒါလိုပဲကိုယ်စိတ်လေးနဲ့မကောင်းတဲ့စိတ်တွေဝင်လာလို့မကောင်းတဲ့အဆိုးတွေဖြစ်လာမယ်ဆိုမဖြစ်ရလေရောဟောကောင်းတာလေးနဲ့ပြန်ပြီးထုံမှန်းပေးစာကပရိဘာဝိတစိတ်ဖြစ်တယ်ဒါလည်းဘာဝနာလို့ခေါ်တာနော်နောက်တစ်ခုကဘာလို့ဆိုပညာအဲ့ဒီပညာရဖို့အတွက်ကတော့ဗာလဲပညာပရိဘာဝိတပညာနဲ့ထုံမှန်းမှတ်တမဲမနေရဘူးစဉ်းရင်စဉ်းစားတာဘာလို့သိနေဘာမလို့သိမှုလို့စဉ်းရင်စဉ်းစားတာပညာနော်ဘာဘဝမှာဘာတွေလို့သိနေလဲဘာတွေမလို့သိပစ္စည်းဥစ္စာဆိုတာထာဝရလားတက္ကနာလားစဉ်းရင်စဉ်းစားနော်ကိုယ်ဘဝကိုယ်ခန္ဓာကိုယ်ဟာမြဲသလားမမြဲဘူးလားစဉ်းရင်စဉ်းစားကြည့်ရတနေ့ကျရင်ပစ္စည်းဥစ္စာတွေဆိုတာငါတို့ပြစ်ထားခဲ့ရမှာဘာတွေကယူသွားနိုင်လို့ဟောစဉ်းရင်စဉ်းစားပြည်တာဘဝရဲ့အနှစ်ဆိုတာဘာလဲပစ္စည်းဥစ္စာတွေရဲ့အနှစ်ဆိုတာဘာလဲစဉ်းရင်စဉ်းစားပြည်တာအဲ့ဒီလိုစဉ်းရင်စဉ်းစားပြည်မှုကအစဒီတို့ရဲ့ဘဝဟာတို့ရထားတာခန္ဓာကိုရထားအဲ့ဒီရထားတဲ့ခန္ဓာတွေဟာတကယ်တော့ကျဉ်လက်ဆံမကောင်းတဲ့ဒုက္ခဘာဖြစ်လို့ကျဉ်လက်ဆံမကောင်းလို့ဆိုတဖြည်းဖြည်းအိုးလာတယ်လေနော်တဖြည်းဖြည်းအိုးလာဘယ်သူမှမအိုးချင်ဘူးအခုဝေးနေရှင်တက္ကမရတော်ညညည63ဟော63ကနေ64 65 66ဒီလိုတပြင်းပြင်းကြီးလာမှာပဲလေအဲ့တော့ရက်နေလို့မရ ဲ့တော့ရမ်းနေလို့မရတော့မတည်ရဲတဲ့ခန္ဓာကိုယ်ကြီးဆိုတာကိုသဘောပေါက်သဘောပေါက်လာတဲ့အခါကျအေးဒီခန္ဓာကိုယ်ကြီးရဲ့အနှစ်တာနာဒါလဲဆိုတာကိုကိုယ်အစဉ်စစ်တာနော်ယုတ်တရားနဲ့တရားတွေနဲ့ဖွဲ့စည်းထားတဲ့ဒီခန္ဓာကိုယ်ကြီးမမြဲတဲ့ထဲကနေကောင်းတာတွေတို့ပါထုတ်ယူလို့ရမယ်သိရပညာနောက်ဆုံးပါမမြဲတဲ့သဘောတွေနားလည်လာတယ်ဆင်းရဲတဲ့သဘောတွေစိတ်တိုင်းမကြတဲ့သဘောတွေနားလည်လာတယ်ကိုယ်မပိုင်တဲ့သဘောတွေနားလည်လာတယ်ဆိုတဲ့အခါမှာခန္ဓာကိုယ်ကြီးပေါ်မှာတွေ့တာမှုဆိုတာနည်းလာတွေ့တာမှုနည်းပြီနဲ့အမျှခန္ဓာကိုယ်မှာမတွေ့ဘူးဆိုပစ္စည်းဥစ္စာပေါ်တွေ့တာမှုတွေနဲ့နည်းလာတွေ့တာမှုနည်းပြီနဲ့အမျှဘာဖြစ်တယ်ဆိုတော့ကလည်းနည်းလာတော့ကဆိုတာတွေ့လို့ဖြစ်တာလေတွေ့တာတဲ့ဒီမှာတော့ကဖြစ်တယ်ကိုယ်မတွေ့တာတဲ့ပစ္စည်းဝတ္ထုပေါ်တောကဖြစ်တယ်လို့မရှိဘူး။ကိုမသိတဲ့လူတယောက်ပေါ်မှာစိတ်တောကရောက်တယ်ဆိုတာမရှိဘူး။ကိုတွေ့တဲ့တွေ့တာတဲ့ချစ်ခင်တဲ့လူပစ္စည်းဝတ္ထုပေါ်မှာကတောကဆိုတာဖြစ်တာလေ။ကားတစ်စီးအယောင်းဝယ်လုပ်ကြည့်ပါလား။ကိုဝယ်လိုက်ပြီးကိုကားလို့သတ်မှတ်လိုက်ခရေအဲ့ဒီကားပေါ်မှာတွေ့တာမှုဖြစ်သွားတယ်။ဖြစ်သွားရင်ဒီကားဟာပေါ်မှာသူကတောကလေးတော့ရှိလား။နော်တောကလေးရှိကိုကရောင်းလိုက်ပြီးဆိုတဲ့ဒီပုံမှာတောကမရှိဘူးကားပုံမှာမရှိဘူးရောင်းနေရလို့ရောင်းလိုက်လို့ရတဲ့ငွေပုံမှာတောကပြောင်းသွားဒီလိုဆိုလို့တာပေါ့နော်တွေ့တဲ့အပေါ်မှာတောကဆိုဖြစ်တယ်အဲ့တော့တောကကိုပြောင်းချင်နေဆိုလို့ရှိရင်တွေ့တာမှုတွေ့တာမှုဆိုတာပိုင်ဆိုင်မှုနဲ့မဆိုင်ဘူးနော်ပိုင်ဆိုင်မှုနဲ့မဆိုင်ဘူးအဲ့ဒါကိုဟိုအတွေးမလွဲစေရအောင်ဥပမာလဲလူတွေကပြောကြတယ်သာတန်ရောစင်သမိတန်ရောစင်ပစ္စည်းတန်ရောစင်တယ်ဒီလိုပြောတယ်တန်ရောစင်ဆိုတာဘာပြောတာလဲဆိုတော့ပစ္စည်းကတန်ရောစင်မဟုတ်ဘူးသားကလည်းတန်ရောစင်မဟုတ်ဘူးသမိကလည်းတန်ရောစင်မဟုတ်ဘူးသားသမီးနဲ့ကိုယ်စိတ်ချာမှာဖြစ်ပေါ်နေတဲ့တွေ့တာမှုလေးကသာတန်ရောစင်နော်သားသမီးကိုဖြတ်ရတာမဟုတ်ဘူးအဲ့ဒီတွေ့တာမှုလေးကိုဖြတ်ခိုင်းဥပမာနားလည်အောင်ပြောမယ်ဆိုရင်စက္ကူလေးနှစ်ရွက်ချာမှာကော်လေးပါလာတယ်ဂလူးဂလူးဆိုကော်လေးပါလာတယ်ဆိုရင်ဒီစက်ကုနှစ်ခုကတ်တော့နော်ကော်မပါဘူးဆိုရင်ဒီစက်ကုနှစ်ခုကတူတူထားပဲမလို့မကတ်ဘူးလေအဲ့ဒါတာရဆယ်ဆိုအဲ့ဒီကော်ကိုပြောတာနော်ကော်ကိုပြောတာပစ္စည်းနဲ့ကိုယ်စိတ်နဲ့ဈာမှာတွေ့တာမဟုတ်ပစ္စည်းနဲ့ကိုယ်စိတ်ဈာတွေ့တာမဟုတ်ကိုယ်စိတ်နဲ့သာသမီဈာမှာတွေ့တာမဟုတ်အဲ့ဒီတွေ့တာမှုလေးကိုဖြတ်ခိုင်းတာဒီလိုဆိုပေါ်တာနော်အဲ့တော့တွေ့တာမှုဖြတ်လဲအတူနေလို့ရမေတ္တာနဲ့နေတယ်ကရုဏာနဲ့နေတယ်လှုပ်ရှားရှိတဲ့လှုပ်ပြီးတွေ့တာမှုမပါဘူးဒီလိုဖြစ်သွားအဲ့ဒီကြလို့ရှိရင်တွေ့တာမှုမရှိဘူးဆိုရင်တောကဆိုမလာဘူးလို့ပြောအောင်လို့နော်အဲ့ဒါလို့ကြင်ကြံပြောကုန်အထောက်အကူပစ္စည်းတွေအကုန်ဆုံးပြဖို့ဒီလိုပြောတာမဟုတ်ဘူးသားသမီးတွေကိုအဲမလာကြနဲ့လို့မောင်းထုတ်ဖို့ဒီလိုပြောတာမဟုတ်ဘူးနော်သူတို့ပုံမှန်တွေ့တာမှုဆိုတယ်တရားနိလန်းနဲ့ဒီတွေ့တာမှုဆိုတယ်တဏှာမကောင်းဘူးသူရှိနေရင်တောကရှိမှာပဲလုတ်တင်တာကိုလုတ်ပြီးတယ်ဟောဒီလိုဟာမျိုးမဖြစ်နော်အဲ့ဒီလိုတွေ့တာမှုဆိုတယ်တန်ရောဆိုရင်ဖြတ်ပြီးဆိုလို့ရှိရင်တော့ကိုယ်မှာတောကဆိုတာမလာဘူးစိတ်ငြိမ်းချမ်းမှုဆိုတာဒီဘဝမှာပဲရနောက်ဆုံးမှာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဆိုတာဒီတွေ့တာမှုတွေပြတ်သွားတာကိုပြောတာတရားမှုတွေပြတ်သွားလို့ရှိရင်ဒါအမှန်တမ်းငြိမ်းချမ်းတဲ့နိဗ္ဗာန်တစ်ခုကိုမျက်မှောက်ပြုသွားနိုင်တာပဲဒါရမို့နိဗ္ဗာန်ကိုနိဗ္ဗာန်ဆိုတဲ့စကားလုံးကအတွေ့အတာပြတ်တာကိုပြောတာနိတွေ့တာမှုတွေဖြတ်လိုက်တာကိုပြောတာအဲ့တော့တွေ့တာမှုဖြတ်နိုင်တယ်များဖြတ်လိုက်ဖြတ်နိုင်လို့ရှိရင်စိတ်ငြိမ်းချမ်းမှုရတယ်လို့ဒီနေ့မွေးနေ့အမှတ်တရနော်မှတ်သားထားဖို့ရတာတတာနဲ့စိတ်ကိုထုံမွှမ်းရမယ်။တိလာနဲ့စိတ်ကိုထုံမွှမ်းရမယ်။တုတာနဲ့စိတ်ကိုထုံမွှမ်းရမယ်။စာကနဲ့စိတ်ကိုထုံမွှမ်းရမယ်။အခုလိုဆင်ញင်တုံပညာတွေကစပြီးပဒနာဖြစ်အောင်ပညာတွေနဲ့စိတ်ကိုထုံမွှမ်းရမယ်။အဲဒီလိုထုံမွှမ်းထားတဲ့စိတ်ဟာကိုယ့်ကိုယ်အမြဲတမ်းအထက်ကိုပဲပို့ပြီးနောက်ဆုံးမှရဟန္တာဖြစ်တဲ့အချိန်နိဗ္ဗာန်ရောက်တဲ့အချိန်ကိုပို့ပြီးအောက်ကိုဘယ်တော့မှဆွမ်းချဘူးတဲ့။လောကလူတွေကအကြံစီတွေအောင်မြင်ကြရတယ်ဆူတောင်းပြေကျင်ကြဆူတောင်းပြေကျင်တယ်ဆိုလို့ရှိရင်ဟောဒီတရား၅ပါးကိုယ်တိုင်ဖြစ်အောင်နော်အဲဒီ၅ပါးရှိရင်ဆူတောင်းပြေကျင်တယ် တတသီလသုတသာသပညာဆိုတဲ့ဒီတရား၅ပါးကိုယ်တိုင်မှာပြည်ပြည်ဝဝကြီးရှိပြီဆိုလို့ရှိရင်ကိုလိုချင်တဲ့ဆုတောင်းလိုချင်တဲ့ဆိုတာချမ်းသာမှုတန်တိဒုက္ခဆိုနေတယ်ခက်ခဲဆုံးပဲပေါ့နော်အဲ့ဒါဟာပြည်ပြည်ဝဝရနိုင်တယ်လို့လောကဆုဆိုလို့ရှိရင်ကတော့တတသီလသုတသာသပညာဆိုတာရှိပြီဆိုရင်အေးတဘူကြီးရဲ့နတ်ဖြစ်ခြင်းလည်းဆိုပဲဖြစ်လာမှာပဲနော်ဒီတရားတွေပြည့်စုံပါလေဆိုရင်အဲ့ဒါလို့ကိုလိုအင်းဆန္ဒတွေပြည့်နိုင်တယ်လို့မြတ်စွာဘုရားကသင်္ခါရုပ္ပတ္တိတုံမှာဟောထားတယ်။ဒါကြောင့်မို့ဒီကနေ့မွေးနေ့မင်္ဂလာယနေ့အခါမှာအမတ်တရားဖြစ်တတ္တသီလသုတ္တသာသပညာလို့ဆိုတဲ့ဒီတရား၅ပါးငါစိတ်ထဲမှာစဉ်းစားပြတ်ထုံမှန်းထားမယ်လို့စိတ်ထဲမှာဒိဋ္ဌံပြီးအာလုံးတော်တရားချက်ခင်လို့ဆိုပြိဿပေါင်းလို့လေတို့တွေကအရေးကြီးဆုံးကတတ္တသီလသုတ္တသာသပညာဒီတရား၅ပါးရရှိလို့အရေးကြီးတယ်တို့တွေတဲ့ဒီကတတ္တသီလသုတ္တသာသပညာတရားတွေကိုကိုယ်စီကိုထုံမှန်းနိုင်အောင်ကြိုးစားကြမယ်လို့ကိုယ်စီကိုယ်စီအတိတရားရပြီးချင့်ကြံကြိုးကိုအားထုတ်နိုင်ကြပါစေကုန်သတည်းအာမင်အာမင်